မြန်မာနိုင်ငံမှာပထမဆုံးအားကစားတန်တပန်အစီအစဉ်အရမြန်မာနိုင်ငံကလူငယ်12ဦးဟာဘတ်စကတ်ဘောအားကစားအပြန်အလှန်ဖလှယ်ရေးအစီအစဉ်တစ်ခုနဲ့အမေရိကန်ပြည်ထောင်စုစီတရင်နှစ်ပတ်ကြာလာရောက်မယ်လို့အမေရိကန်နိုင်ငံသားရေးဌာနပညာရေးနဲ့ကျန်းမာရေးဆိုင်ရာဌာနကဇန်နဝါရီလ4ရက်နေ့စွဲနဲ့ကြေညာလိုက်ပါတယ်။လူငယ်အမျိုးသား6ဦးနဲ့မျိုးသမီး6ဦးတို့ပါဝင်တဲ့အဲ့ဒီအဖွဲ့ဟာနီးပြ2ယောက်နဲ့အတူဇန်နဝါရီလ9ရက်နေ့ကနေ20ရက်နေ့အထိအမေရိကန်ပြည်ထောင်စုမှာလှည့်လည်သွားလာကြမှာဖြစ်ပါတယ်။မြန်မာလူငယ်တွေဟာဒီအစီအစဉ်တွင်အမေရိကန်ကစားဘောတွေနဲ့အတူဘတ်စကတ်ဘောအားကစားနည်းပညာတွေကိုလေ့လာကြမှာဖြစ်တယ်လို့အာဟာရဆိုင်ရာပရိပခဖြည့်ရှင်းခြင်းနဲ့မသက်မဆွမ်းအားကစားဆိုင်ရာပညာပေးဆွေးနွေးပွဲတွေကိုတက်ရောက်ကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကအမျိုးသားဘတ်စကတ်ဘောအသင်း NBA ရဲ့အကူအညီနဲ့ဖော်ဆောင်တဲ့အခုအစီအစဉ်ဟာအမေရိကန်နိုင်ငံသားရဲ့ဌာနနဲ့မြန်မာနိုင်ငံအကြားပထမဆုံးအားကစားဆိုင်ရာအလဲပတ်အစီအစဉ်လည်းဖြစ်ပါတယ်။အမေရိကန် Charlotte Bobcats အသင်းရဲ့အထွေထွေမန်နေဂျာ Rich Cho အမျိုးသမီးဘတ်စကတ်ဘောအသင်း WNBA ကကစားသမားဟောင်း Allison Feaster Los Angeles Lakers အသင်းကလက်ရှိတထောင်နီးပြ Darvin Ham နဲ့ NBA ကစားသမားဟောင်း Marty Conlon တို့ဟာအားကစားတန်တမန်တွေအဖြစ်2012ခုနှစ်ဩဂုတ်လအတွင်းကမြန်မာနိုင်ငံစီလာရောက်ခဲ့ကြပြီးတဲ့နောက်ပိုင်းအခုအစီအစဉ်ဖြစ်လာတာပါ။အဲ့ဒီအထက်မှာ Charlotte Bobcats အသင်းရဲ့အထူးထိမ်းမန်နေဂျာ Rich Cho ဟာမြန်မာနိုင်ငံမှာမွေးဖွားသူဖြစ်ပါတယ်။အသက်15နှစ်ကနေ18နှစ်အရွယ်မြန်မာလူငယ်တွေဟာမြောက်ကာရိုလိုင်းနားပြည်နယ်မှာ Charlotte Bobcats အသင်းကစားတဲ့ပွဲကိုကြည့်ရှုကြမှာဖြစ်ပြီးမန်နေဂျာ Cho Bobcats ကစားသမားတွေနဲ့အတူဘတ်စကတ်ဘောနည်းပညာတွေကိုလေ့လာသုံးသပ်ကြမှာဖြစ်ပါတယ်။ဒါအပြင် Washington DC မြို့တော်မှာ Washington Wizards အသင်းရဲ့ကစားပွဲကိုကြည့်ရှုကြပြီးအသင်းကကစားသမားတွေနဲ့တွေ့ဆုံကြမှာဖြစ်ပါတယ်။